နိုင်ငံတော်သမ္မတကဒီကနေ့ပြည်ထောင်စုလွှတ်တော်မှာပြောကြားတဲ့မိန့်ခွန်းမှာမြန်မာနိုင်ငံမှာနိုင်ငံရေးယဉ်ကျေးမှုအသစ်တစ်ခုကိုဖော်ထုတ်နိုင်ခဲ့ပြီဖြစ်ကြောင်းအခုလိုပြောခဲ့ပါဗျာ
။ပြည်ခရက်သုံးနှစ်တာကာလမှာကျွန်တော်တို့နိုင်ငံကိုလုံနိုင်ပါမလား။နောက်ကြောင်းပြန်လှည့်ပါလားဆိုတဲ့တောင်းတရမျက်လုံးနေနဲ့နိုင်ငံတကာအတိုင်းအတိုင်းကစောင့်ကြည့်ခဲ့ကြပါတယ်။သုံးနှစ်တာခရီးမှာမမျှော်လင့်တဲ့စိန်ခေါ်မှုတွေအခက်အခဲတွေအကြတဲ့တွေကိုကျွန်တော်တို့ရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့ကျွန်တော်တို့လမ်းကြောင်းပေါ်ကချော့ထွက်မသွားခဲ့ပါဘူး။လမ်းကြောင်းမှန်မှန်ပါရှေ့ကိုခီးပေါင်းရှောင်လန်းနေစေဖြစ်ပါလေ။ကမ္ဘာနိုင်ငံတွေရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်တွေကိုလေ့လာကြည့်ရင်လမ်းကြောင်းတွေဖယ်သွားလိုက်တာနဲ့ပန်းနိုင်တဲ့အလှမ်းဝေးကွာသွားခဲ့တဲ့ဖြစ်စဉ်တွေအများကြီးတွေ့ရှိနေပါလေ။နောက်ကြောင်းပြန်မလဲပဲရှေ့သို့ဆက်လျှောက်မယ်ဆိုတဲ့ပန္တိတန်စိတ်နဲ့ကျိုးပန်းအထုတ်ရှောင်လန်းခဲ့တဲ့ရလဒ်ကိုမြင်တွေ့နေရပြီဖြစ်ပါလေ။ဒီကနေ့ဒီအချိန်မှာနိုင်ငံနဲ့ပြည်သူအလုံးဂုံယူဝဲမြောက်ဖွယ်ရောက်ကောင်းတဲ့အခြေအနေသစ်တရားကိုကျွန်တော်တို့အလုံးဝိုင်းဝန်းဖန်နိုင်ခဲ့ရပြီအမြင်မတူမှုတွေမြန်မာလူပေါင်းအဖွဲ့အစည်းမှကြီးမားတဲ့မတူကွဲပြားမှုတွေကိုနိုင်ငံရေးကျင့်စဉ်ဟောင်းတွေကိုအရင်တည်ပြီးတော့ငြိမ်းချမ်းစွာဆွေးနွေးညှိနှိုင်းပုံဖော်တဲ့နိုင်ငံရေးယဉ်ကျေးမှုတစ်တရာကိုကျွန်တော်တို့စတင်နိုင်ခဲ့ပြီဖြစ်ပါတယ
်ပြီးခဲ့တဲ့3နှစ်အတွင်းပြည်တွင်းပြည်ပက2008ဖွဲ့စည်းပုံကိုလက်မခံခဲ့သူတွေကိုပြန်လည်လက်ခံခဲ့ကြောင်းနဲ့လက်ရှိအချိန်အထိအမျိုးသားပြန်လည်စည်းလုံးညီညွတ်ရေးကိုအတိုင်းအတာတစ်ခုထိအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တဲ့အကြောင်းကိုလည်းပြောခဲ့ပါတယ်ဒါအပြင်ဈေးကွက်ရန်တရားခိုင်မာအားကောင်းတာမရှိသေးပေမဲ့စီးပွားရေးကဏ္ဍတွေမှာအလုတ်ကန်ခွင်လန်းတွေပေါများလာအောင်အတွက်နိုင်ငံခြားရေးနှီးမြှုပ်နှံမှုတွေအခုဆိုရင်ပိုများလာပြီဖြစ်သလိုအထူးစီးပွားရေးဇုံတွေလည်းရှိလာပြီဖြစ်တဲ့အကြောင်းထည့်သွင်းပြောခဲ့ပါတယ်။စီးပွားရေးကဏ္ဍနဲ့ပဲဆက်ဆက်ပြီးပြောရမှာအစိုးရတက်တန်း3နှစ်အတွင်းနိုင်ငံတကာကျွေးမြီအမေရိကန်ဒေါ်လာတန်ပေါင်း6,900တန်းကိုရှော့ပစ်နိုင်ခဲ့ကြောင်း EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကပိတ်ဆို့အရေးယူမှုတွေကိုပယ်ဖျက်လိုက်ပြီဖြစ်ကြောင်းနဲ့အမေရိကန်လိုနိုင်ငံမျိုးကလည်းပိတ်ဆို့မှုတွေရှော့ပော့ပေးနေပြီဖြစ်ကြောင်းဒါအပြင်ကုန်သွယ်မှုအထူးအခွင့်အရေးအရဈေးကွက်သစ်တွေရရှိနေပြီဖြစ်ကြောင်းလည်းပြောခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြင်ဆင်မယ်ဆိုရင်အဲ့ဒီအတွက်လိုအပ်ချက်တွေကိုတော့အခုလိုပြောပါတယ
်။ဒီကနေ့ပြည်ထောင်စုလွှတ်တော်ကတောင်းယူထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကြီးဟာကျယ်ပြန့်နဲ့ရှိုင်းပါတယ်။ပြဋ္ဌာန်းချက်တရားချင်းလိုက်နောက်ခံသမိုင်းအနှစ်သာရနဲ့ရည်ရွယ်ချက်တွေကိုပြည့်စုံစွာလေ့လာပြီးရှုထောင့်ဆောင်မှာသုံးတက္ကအခြေခံဥပဒေအခန်းဆက်နဲ့မှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်များနဲ့ညီပြင်ဆင်မှုဆောင်ရွက်နိုင်ရေးအလေးထားလိုက်နာကြရမှာဖြစ်ပါတယ်။ဒီပြင်ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်နေတဲ့တိုင်းရင်းသားတွေ၊လွှတ်တော်ပြင်ပအင်အားစုတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေရတောင်းဆိုမှုတွေကိုလည်းအလေးထားစဉ်းစားဖို့လိုအပ်မှာဖြစ်ပါတယ်။လက်တွေ့အခြေအနေတွေသာမကပြင်ဆင်ပြဋ္ဌာန်းရတဲ့ပြင်ဆင်ချက်တိုင်းကနေအနာဂတ်မှာတည်ရောက်နိုင်မဲ့ကောင်းကျိုးဆိုးကျိုးအလားအလာတွေကိုပါထက်သွင်းစဉ်းစားကြဖို့အရေးကြီးပါတ
ယ်။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်ဆက်ပြီးပြောရမှာပဲနိုင်ငံရေးဆိုတာဖြစ်နိုင်ခြေကိုရွေးချယ်ပြီးလက်တွေ့ဆောင်ရွက်ကြရတာဖြစ်တဲ့အကြောင်းလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်နိုင်ငံရေးအရွေးကိုရောက်ရှိနေတာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ
်။နိုင်ငံရေးဆိုတာဖြစ်နိုင်ခြေကိုရွေးချယ်ရတာဖြစ်တဲ့အတွက်ဖြစ်နိုင်ခြေတွေကိုလက်တွေ့လုံဆောင်ရတာမျိုးဖြစ်ပါတယ်။ကျွန်တော်တို့ကျင့်သုံးနေတဲ့2008ခုနှစ်အခြေခံဥပဒေကြောင့်ဒီကနေ့နိုင်ငံရေးအရွေးကိုရှုမြင်နေကြရပြန်မယ်ဖြစ်ပါတယ်။သို့တော်လည်းပဲဒီမိုကရေစီကျင့်စဉ်ရင့်သွန်လာတဲ့နေ့မှဒီမိုကရေစီစံနှုန်းနဲ့တန်ဖိုးများပြည့်မီလာစေဖို့အတွက်ရှေ့ပြည့်အခြေခံဥပဒေကိုညှိနှိုင်းပြင်ဆင်ရေးဆွဲကြရမှာဖြစ်ပါတယ်လက်ခံကြရမှာဖြစ်ပါတယ်ဒီလိုပြင်ဆင်ဖို့ဆောင်ရွက်ကြတဲ့နေရာမှာပါဝင်သူများရဲ့အမျှော်မြင်ကြီးမားမှုအတွေ့အကြုံအသိပညာကျွယ်ဝမှုနဲ့စိတ်ရင်းစေတနာမှန်ကန်မှုတွေကိုအသုံးပြုကတိမ်မွေ့ညင်သာစွာနဲ့ဆောင်ရွက်သွားကြဖို့တိုက်တွန်းလိုပါတယ်သို့မှသာနိုင်ငံရေးအကြတဲ့တစ်ခုကိုဥတီမပွားစေပဲမှန်ကန်တဲ့ရွေးချယ်နိုင်မှုနဲ့အမွေခံပတ်ဝန်းကျင်ကောင်းများကိုဖန်တီးပေးနိုင်မှာဖြစ်ပါ
ပြည်တွင်းငြိမ်းချမ်းရေးရဖို့တဲ့တိုင်းရင်းသားအခွင့်အရေးပြည်နယ်တွေရဲ့အခွင့်အရေးတွေကိုလည်းပိုပေးဖို့လိုအပ်တဲ့အကြောင်းကိုလည်းအခုလိုပြောပြခဲ့ပါတယ
်။အရေးကြီးဆုံးဖြစ်တဲ့ပြည်တွင်းငြိမ်းချမ်းရေးကိုရရှိနိုင်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေမှာခွဲဝေအနှင်းထားတဲ့ဥပဒေပြုစည်ရင်းတွေကိုမဖြစ်မနေပြင်ဆင်ရွှေ့ပြောင်းပေးရမှာဖြစ်သလိုတိုင်းရင်းသားအခွင့်အရေးပြည်နယ်အခွင့်အရေးတွေတွန်းမြင့်ရရှိလာအောင်လည်းစီမံပေးကြရမှာဖြစ်ပါတယ
်။လွန်ခဲ့တဲ့3နှစ်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအပေါ်အပြုတ်တော့မမြင်နိုင်ကြသေးတဲ့နိုင်ငံတချို့ကလည်းမြန်မာနိုင်ငံဟာဒီမိုကရေစီစနစ်ကိုမှန်မှန်ကန်ကန်အနှစ်သာရရှိရှိသွားဖို့စိတ်ပိုင်းဖြတ်ထားပြီးဖြစ်တယ်လို့ပြောခဲ့ကြောင်းနဲ့လက်ရှိအခြေအနေမှာဘယ်လိုအခြေအနေဘယ်ခီးတိရောက်နေပြီဖြစ်ကြောင်းထုတ်ဖော်ပြောစရာတောင်မလိုတော့တဲ့အကြောင်းကိုလည်းသမ္မတဦးသိန်းစိန်ကပြောခဲ့ပါတယ်ခင်ဗျာ